ရှေဦးတော်၏လောကုတ္တရာခက်စစ်ခက်ရများအမှတ်စနစ်18မိနစ်သိပ္ပံနီးကြတော်မူလစည်းကမ်းချက်ကြီးတစ်ခုအကြောင်းတင်ကတအကြောင်းကိုယထဘူတာကြကြတည်ပြီးမှအတင်ကတကိုမြင်နိုင်ခြင်းအကြောင်းဇန်နဝါရီလအတွင်းကရန်ကုန်သို့ရောက်စဉ်မိတ်ဆွေအချို့ဤဖိတ်ခေါ်ချက်အရယောဂီဥတင်ဤချံတို့ရောက်ခဲ့ဤရန်ကုန်သို့ယခင်ရောက်စဉ်ကလည်းအလားတူဖိတ်ခေါ်ခြင်းခံရပါဤတို့ရတွင်၎င်းခြံ၌တွေ့ဆုံကတရားဓမ္မဆွေးနွေးကြတော့ပုဂ္ဂိုလ်များသည်အများအဖြစ်ဝိလုံတော်ရများဖြစ်ကြသည်ထင်တော့ကြောင်းကျွန်ုပ်အားတရားနှင့်ပတ်သက်၍ကလေးကြလိမ့်မည်ထင်ပြီးသည့်ဖြင့်မတွားခဲ့ဘူးခြင်းကိုသောင်းမတစ်ပုဒ်တွင်ဖော်ပြခဲ့ဘူးပါသည်ခြံတို့ကျွန်ုပ်ရောက်သွားတော့အခါ20ခန်းမြတ်တော်ပြည့်တတ်တို့မှာအများအဖြစ်တရားဓမ္မ၌ဝါဒနာထုံကြသည့်ပင်စင်စားအရာရှိကြီးများဖြစ်ကြခြင်းကိုတွေ့ရသည်နှင့်ကျွန်ုပ်၏စိတ်ပြောင်းလဲသွားပါသည်ပြောင်းလဲပုံကကျွန်ုပ်အားကလိကြမည်လက္ခဏာမရှိဘာသာရေးနှင့်ပတ်သက်၍ကျွန်ုပ်၏အယူအဆများကိုတိခောက်စုံစမ်းလိုကြခြင်းဖြစ်မည်ဟုနားလည်လာခြင်းပင်ဖြစ်လေသည်ပုဂ္ဂိုလ်တဦးကကျွန်ုပ်အားတရားဟောဖို့တောင်းပန်ရာကျွန်ုပ်ကနှုတ်ဖြင့်မဟောပြောတတ်ကြောင်းစာဖြင့်သာရေးတတ်ကြောင်းပြော၍ခွင့်လွန်တောင်းပန်ရပါသည်ဤတွင်အခြားပုဂ္ဂိုလ်တဦးကအတ္တနှင့်အနတ္တအကြောင်းရှင်းပြစေလိုသည့်သဘောမျိုးတက်ရောက်သည့်ပု္ပ္ပစာတစ်ခုမေးမြန်းရာကျွန်ုပ်မှာအနတ္တဝါဒီတယောက်ဖြစ်သည့်အလျောက်ကျွန်ုပ်၏အယူအဆကိုတင်ပြ၏၎င်းပြိဋ္ဌာန်နှင့်အတ္တတကယ်ရှိသည်ဟုယုံကြည်သူအနည်းငယ်ပါရှိ၍အနတ္တဓမ္မတို့များကြပေရာအနတ္တဝါဒီများကကျွန်ုပ်၏ရှင်းလင်းချက်ကိုသဘောကျပုံရတော်လဲအတ္တဝါဒီဓမ္မများကမူငြင်းလျက်ရှိကြလေသည်အတ္တနှင့်အနတ္တအကြောင်းဆွေးနွေးပွဲပြီးတော့အခါအတ္တနှင့်အနတ္တအကြောင်းကိုရှေးရခင်ကကျွန်ုပ်နှင့်စာဖြင့်ဆွေးနွေးမှုသည့်မိတ်ဆွေတို့ဦးနှင့်တွေ့ရ၏ထိုပုဂ္ဂိုလ်ကအတ္တဝါဒီဟုလူအများကနာမည်ပေးထားသည့်လူတော်လူတတ်တယောက်ဖြစ်ပါပေသည်၎င်းကကျွန်ုပ်၏ဒိဋ္ဌိဒေသမတ်တန်စာအုပ်ကိုစိတ်ဝင်စားစွာနှင့်ဖတ်ရှုလေ့လာကြောင်းသူ၏အယူနှင့်ကျွန်ုပ်၏အယူမှာနောက်ဆုံးတွင်အတူတူပင်ဖြစ်ကြောင်းပြောပြလေသည်အတ္တနှင့်အနတ္တတို့သည်ဆန့်ကျင်ဘက်တဘောရှိပါလျက်သူသည်ဟုပြောခြင်းကိုဆက်လက်ဆွေးနွေးရန်အချိန်မရသည်နှင့်ကျွန်ုပ်သည်အိမ်သို့ပြန်ရောက်သောအခါအဘယ်ကြောင့်ထိုကဲ့သို့ပြောရခြင်းကိုစဉ်းကျင်သုံးသပ်ပါတော့သည်ကျွန်ုပ်၏ဒိဋ္ဌိဒေသမတ်တန်စာအုပ်တွင်ဆောင်းပါးနံပါတ်1၌မပြည့်မစည်းနိုင်ဘဲအမြဲတည်လျက်ရှိသောတဘာဝကြီးရှိသည်ဟုဤတာဖော်ပြခဲ့ရာထိုမိတ်ဆွေသည်၎င်းစာပိုက်ကိုဖတ်ရ၍တူဤအတ္တဝါဒနှင့်တူသည်ဟုဆိုလိုပုံရသည်ဘယ်ကြောင့်ဆိုတော့တူဤအတ္တသည်လည်းအမြဲထာဝရတည်ရှိသည်ဟုသူတို့ယုံကြည်ကြတော့ကြောင့်ပေသည်မပြတ်မစည်းပဲအမြဲထာဝရတည်ရှိသည်ဆိုပုံခြင်းကတူပါ၏တို့ရတွင်ကြီးစွာသောခြားနားချက်ရှိသည်မှာက1အတ္တဝါဒီဓမ္မတို့၏အမြဲတည်ရှိသည်ဆိုသောအတ္တဆိုဒီမှာစေကုသတ္တမြတာဖြစ်ရာဗုဒ္ဓဤမပြတ်မစည်းပဲတည်ရှိသောတဘာဝကြီးနိဗ္ဗာန်ဟူဒီမှာစေကုသတ္တမဟုတ်တွေ့ဘူးသူတို့အဖို့၌အာယုံပြုခြင်းကစွမ်းနိုင်စကောင်းသောတဘာဝကြီးဖြစ်လေသည်2ဗုဒ္ဓဤအမြဲရှိသောနိစ္စဒုဝတဘာဝကြီးမှာကြံစည်စေကုခြင်းအဖြစ်ဉာဏ်မမီနိုင်ဟုဆိုရာအတ္တဝါဒဓမ္မများဤထာဝရအတ္တကဟူဒီမှာကြံစည်စိတ်ကူးခြင်းအဖြစ်တဘောကျလျက်ရှိသူတို့သာတွေ့ရသည်ဗုဒ္ဓဘာသာဝင်များအ내တွင်လည်းနိဗ္ဗာန်ကိုလောကီဉာဏ်တက်တက်ဖြင့်တွေ့တော့ကြံစားသူများရှိကြသည်မှန်တော်လဲ၎င်းတို့သည်ထိုခက်ခဲနဲ့နဲတော့ပရမတ္ထတဘာဝကြီးကိုကြံစားယုံတက်တက်ဖြင့်မြင်နိုင်သည်မဟုတ်ဟုဗုဒ္ဓကအတိအလင်းဟောတော်မူခဲ့သည်3အတ္တဝါဒီများ၏မပြတ်မစည်းပဲအမြဲတည်ရှိသည်ဆိုသောထာဝရအတ္တကောင်ကိုမြင်စိန်တော်ငါအာထုတ်ရန်ကျင့်စဉ်နီလန်းဟု၍မကြားရဘူးပဲလောကီဉာဏ်မျိုးတက်တက်ဖြင့်သာညှစ်ထုတ်မှန်းဆလျက်ရှိကြသည်ဖြစ်ရာဗုဒ္ဓ၏အမြဲတည်ရှိသောတဘာဝကြီးနိဗ္ဗာန်ကိုမူဉာဏ်ရိုးရိုးဖြင့်မမြင်နိုင်မဲ့ဉာဏ်ဖြင့်သာမြင်နိုင်သည်ဟုဆိုသည့်ပြင်အဆိုပါမဲ့ဉာဏ်ဖြစ်ပေါ်စေရေးအတွက်ဗောဓိပက္ခယ39ပါးစတိများဖြင့်ကျင့်ကြံအားထုတ်ကြရမည်ဟုကျင့်စဉ်နေတကွအတိအလင်းဟောတော်မူခဲ့လေသည်ကျွန်ုပ်ဆိုလိုရင်းမှာ အတ္တဝါဒီများ၏အဟုတ်တကယ်ရှိသည်ဆိုသောအတ္တကောင်နှင့်ဂေါရမဗုဒ္ဓ၏အဟုတ်တကယ်ရှိသောနိဗ္ဗာန်တဘာဝတို့သည်အဟုတ်တကယ်ဟုသောအတုံးနှုံးချင်းတူတော်ညာလဲအတ္တကောင်နှင့်ကြံစာခြင်းတက်တက်ဖြစ်၍နိဗ္ဗာန်မူကားအာယုန်အနေဖြင့်မနှောနှင့်ဓာတ်ရိုက်ဆက်တွယ်နိုင်စကောင်းသောတဘာဝဖြစ်ခြင်းတွင်ခြားနာခြင်းရှိလေသည်ချွေရင်သောစကားအကြောင်းဆွေးနွေးပွဲအပြီး၌ကျွန်ုပ်၏ဒိဋ္ဌိဒိဋ္ဌမတ္တန်စာအုပ်ကိုဖတ်ရှုဘူးဟန်ရှိသည့်အတ္တဝါဒီတယောက်ကဆရာကြီးရဲ့ဤကအိမ်မက်လောကကိုရှင်းပြတဲ့ဤဖြစ်ပါတယ်ကျွန်တော်တို့ရဲ့ဤကဒိဋ္ဌလောကနိဗ္ဗာန်ကိုဓာတ်ရိုက်မြင်အောင်လွတ်ယူတဲ့ဤဖြစ်ပါတယ်ဟုပြော၍လူစုခွဲလိုက်ကြရပါတော့သည်ကျွန်ုပ်သည်၎င်းစကားနှင့်ပတ်သက်၍အချိန်များစွာအကုန်ခံပြီးစဉ္ညင်သုံးတတ်ရာတွင်ထိုစကား၌ပါရှိသည့်ချွေရင်းချက်ကိုတွေးရပါသည်အိမ်မက်လောက၏အပြစ်ကိုမရှုဘဲဒိဋ္ဌလောကကိုဓာတ်ရိုက်ရှုသည်ဆိုခြင်းသည်ရုတ်ရက်အားဖြင့်နိလန်းကြရရန်ရောမှတ်ထင်ပွဲရာရှိပေသည်ပရမတ္ထတဘာဝဟုဒီမှာအလွန်တရာနည်းနည်းသောတဘာဝဖြစ်၍၎င်းကိုမြင်အောင်မဟုတ်သေးဘဲတဘောပေါက်နားလည်အောင်ဤတာဖော်ပြခြင်းသည်ပင်လေအလွန်တရာခက်ခဲလာတော့အလုတ်တစ်ခုဖြစ်ပါတော့ကြောင့်ရှေ့တွင်ရှင်းလင်းဖော်ပြလက်တန်တော့အကြောင်းအရာများကိုအထုတလဲဂယုတစိုက်ဖတ်ရှုစင်ကျင်ဖို့တောင်းပန်အပ်ပါသည်အဘဲကြောင့်ဆိုတော့တကွက်ကလေးမြပေါ်လျော့စွာဖတ်ရှုမိပါမူတစ်ခုလုံး၏အနက်အဓိပ္ပာယ်ကိုမငုံမိပဲရှံထွက်သွားနိုင်တော့ကြောင့်ဖြစ်ပါသည်ဒိဋ္ဌလောကသည်နိဗ္ဗာန်မဟုတ်သေးခြင်းအကြောင်းကျွန်ုပ်ဤဒိဋ္ဌိဒိဋ္ဌမတ္တန်ကျမ်းတွင်ပါရှိသည့်နမတ္တဆောင်းပါးနှင့်နမနှစ်ဆောင်းပါးတို့ကိုကောင်းစွာနားလည်ထားသည့်ဖြစ်စေ၎င်းဆောင်းပါးနှစ်ပုံ၌အိမ်မက်လောကနှင့်ဒိဋ္ဌလောကတို့၏ခြားနာပုံကိုရှင်းလင်းဖော်ပြထား၍အကျဉ်ယောဂီသည်ထိုလောကနှစ်ခုတို့၏ခြားနာချက်ကိုကောင်းကောင်းကြီးသဘောပေါက်ထားဖို့လိုအပ်ခြင်းကိုလည်းဖော်ပြခဲ့ပြီးလေပြီလူတိုင်းသည်အိမ်မက်လောကထဲ၌သာနေတတ်ကြ၍ဒိဋ္ဌလောကထဲ၌တလဲတပတ်နေတတ်ဖို့ကိုလည်းတိုက်တွန်းခဲ့၏တို့ရတွင်ဒိဋ္ဌလောကတည်ပင်နိဗ္ဗာန်မဟုတ်သေးနိဗ္ဗာန်ကိုမြင်စေနိုင်သည့်ခြင်းစဉ်အနေဖြင့်သာတင်ပြခဲ့ပါသည်နိဗ္ဗာန်ကိုမြင်စေနိုင်သည့်ပဒင်းပေါက်နှင့်တူသည်ဟုဥပမာဆောင်ခဲ့သည်ပဒင်းပေါက်သည်မြင်လိုသည့်အရာမဟုတ်သေးချေမြင်လိုသည့်အရာကိုမြင်စေဖို့ထောက်ပံ့သည့်အရာဝတ္ထုတစ်ခုမြတာဖြစ်တဲ့ကဲ့သို့ဒိဋ္ဌလောကတည်လည်းနိဗ္ဗာန်မဟုတ်သေးနိဗ္ဗာန်ကိုမြင်စေနိုင်ရန်အထောက်ပံ့ပြုသည့်ပစ္စည်းတစ်ခုမြတာဖြစ်သည်ဟုဆိုလိုပါသည်အထက်ပါအတ္တဝါဒီကမူဒိဋ္ဌလောကကိုသာသူတို့ရှုပါသည်ဟုဆိုခြင်းအပြင်ဒိဋ္ဌလောကကိုပင်နိဗ္ဗာန်အနေဖြင့်ကျွန်ုပ်ကသင်ပြထားတကယ်တို့အဓိပ္ပာယ်တရားလျက်ရှိပါသည်ဓာတ်ရိုက်ရှုသည့်ဆိုသူများအကြောင်းအထက်ပါအတ္တဝါဒီကကျွန်ုပ်ဖော်ပြခဲ့သည့်ဥပမာဤစကားလုံးကိုသုံးနှုန်းထားတော်လဲ၎င်းတို့ဆိုလိုသောအဓိပ္ပာယ်မှာသူတို့လူစုသည်တကယ်မရှိသောလောကကိုမရှုသူတို့အထင်အဟုတ်တကယ်ရှိသောအတ္တကိုယ်တိုင်ဓာတ်ရိုက်ရှုသည်ဟုဆိုလိုခြင်းဖြစ်လေသည်တကယ်မဟုတ်သို့မဟုတ်တကယ်မရှိဆိုသောသင်္ကတနယ်ကိုရှုအပ်မည်အစတကယ်ရှိသည်ဆိုသောအချင်းအရာကိုဓာတ်ရိုက်ရှုစင်ကျင်ခြင်းတည်းဒါလျင်နိလမံကန်ဒီဆိုကလက်ကျင့်လျက်ရှိကြသောဂိုင်းများပုဂ္ဂိုလ်များကိုကျွန်ုပ်အကျဉ်းချင်းတွေးခဲ့ဘူး၍ကျွန်ုပ်ဤတစ်ခေါက်ရန်ကုန်သို့ဆင်းလာသောအခါတွင်လည်းဂိုင်းအလိုက်ဖြစ်စီပုဂ္ဂိုလ်အနေဖြင့်ဤမတယောက်ထိုမတယောက်ဖြစ်စီတော်တော်များများတွေ့ရပါသည်ထိုဂိုင်းအသီးသီးပုဂ္ဂိုလ်အသီးသီးတို့ကအဟုတ်တကယ်ရှိသည်ဆိုသောအချင်းအရာကို၁အတ္တဟု၍၎င်း၂ပရမတ္ထတဘာဝဟု၍၎င်း၃အတ္တကတ္တဟု၍၎င်း၄နိရောဓဟု၍၎င်းငါနိဗ္ဗာန်ဟူ၍၎င်းအမည်နာမအမျိုးမျိုးဖြင့်မဲ့ခေါ်တတ်ကြတော်လဲ၎င်းတို့ရည်မှန်းချက်မှာအဟုတ်တကယ်ရှိသောတဘာဝဒုတိမဟုတ်မဖြစ်တဘာဝဒုတိမဟုတ်မပျက်စီးနိုင်သောတဘာဝဟူ၍ဆိုလိုကြလေသည်ထိုကိုင်းအမျိုးမျိုးတို့၏အယူအဆမှာဖြစ်ပျက်လျက်ရှိသောလောကကိုရှုခြင်းအဖြစ်အကြောင်းမထူဖြစ်ပျက်ခြင်းမရှိဘဲအမြဲတည်ရှိသောအချင်းအရာကိုရှုမှတာလင်အရေးပါအရာရောက်သည်ဟူသည်ပင်ဖြစ်၏ထိုသူတို့ကရှုသည်တို့မဟုတ်စင်ခြင်းသည်တို့မဟုတ်သုံးတတ်သည်တို့မဟုတ်နှလုံးသွင်းသည်တို့မဟုတ်နားလည်အောင်စဉ်းစားသည်စသည်ဖြင့်အမည်အမျိုးမျိုးပေးထားကြတော်လဲမိမိတို့ကိုယ်တိုင်အာယုန်အနေဖြင့် ထိတွေ့ဘူးခြင်းမရှိသည့်အချင်းရာတစ်ခုကိုရှုရံတော်၎င်းသုံးသပ်ရံတော်၎င်းနှလုံးတွင်းရံတော်၎င်းနားလည်အောင်စဉ်းစားရံတော်၎င်းမဖြစ်နိုင်ခြင်းမှာထင်ရှားလာပါသည်ဖြစ်နိုင်ပါသည်ဆိုရင်လဲသူတို့ဤစိတ်၌ပေါ်လာသောအာယုန်သည်မှန်သည်ဟုမဆိုနိုင်ပါကြံစားခြင်းဖြင့်မမြင်နိုင်ခြင်းအကြောင်းဒွင်းရင်ဒီကိုမစားဘူးသောလူတစ်ယောက်သည်ဒွင်းရင်ဒီဤအရာတာကိုမှန်ကန်အောင်တွေးဆနိုင်ပါမည်လောလန်ဒန်ကိုမရောက်ဘူးသောလူတစ်ယောက်သည်လန်ဒန်မြို့ကိုစိတ်ထဲ၌တိကျမှန်ကန်စွာပေါ်လာအောင်စိတ်ကူးနိုင်ပါမည်လောနတ်တို့ဤတုရိယဒံကိုမကြားဘူးသောလူတစ်ယောက်သည်၎င်းတုရိယဒံကိုကျန်ဆက်၍ဖြစ်နိုင်ပါမည်လောဗန္ဓုကပလာကြောက်ဖြာကိုမဆန့်တတ်ဖူးသောသူသည်၎င်း၏နူးညံ့ပြော့ပြောင်းခြင်းကိုတိကျအောင်ကျန်ဆက်နိုင်မည်လောမိမိတို့ခံစားမှုသည့်အခြားခြားသောအစဉ်အနှံ့အတန်အရတာအထီးအတွေ့များကိုနမူနာထား၍စဉ်းစားခြင်းအဖြစ်အတော်တန်နိကတ်အောင်တွေးတောကျန်ဆက်ရမှုဖြစ်ကောင်းဖြစ်နိုင်ပေလိမ့်မည်ထို့သောကိုယ်တိုင်ကြုံဘူးသောသူကဲ့သို့တိတိကျကျမှန်ကန်အောင်ကျန်ဆက်ရံမှမူတဘာဝအဖြစ်မဖြစ်နိုင်ခြင်းကိုနားလည်သင်ကြပေသည်ဒူယင်းဤစာဘူးတူကပြောပြတော်ကြောင့်အကျံအဖြစ်ခံမနိုင်စေကမူတိကျမှန်ကန်အောင်တွေးဆရံမူကမဖြစ်နိုင်စကောင်းတကယ်တို့ပင်အထက်ပါအာယုံ၅ပါးနှင့်ပတ်သက်သောအချင်းရမျိုးကိုတိကျအောင်ခံမရန်မဖြစ်နိုင်ခဲ့လျင်ဘရောမမနီးဆက်ခဲ့ဘူးသည့်အဟုတ်ရှိတကယ်ရှိနိဗ္ဗာန်တဘာဝကိုတော်၎င်းအဟုတ်တကယ်မရှိဟုဘုဒ္ဓကဟောတော်မူခဲ့ပါလျက်နှင့်ဟုတ်တကယ်ရှိလင်ဟန်ဖြင့်ယူဆထားသည့်အတ္တတဘာဝကိုတော်၎င်းစိတ်ကူးကြံဆရံမှာအစာပေါင်းများစွာပို၍ခရင်သည်မဟုတ်ပါလောမူလတဘောတရားကြီးတစ်ခုအကြောင်းတင်ကတနယ်သည်မမြဲဖြစ်ချီပြက်ချီတဘောရှိသည်ထို့ကြောင့်မမြဲသောအရာကို၎င်းဖြစ်ချီပြက်ချီတဘောရှိသောအရာကို၎င်းရှုဖို့မလိုအကျိုးလည်းမများမဖြစ်သောတဘာဝကိုဖြစ်စေအမြဲတည်ရှိသောတဘာဝကိုဖြစ်စေမြင်ဖို့သာအရေးကြီးသည်ထို့ကြောင့်၎င်းတဘာဝကိုသာမြင်အောင်ရှုရမည်စင်ကြင်ရမည်ဟုယူဆသူများလည်းရှိကြလေသည်ဤဥစသည်ဗုဒ္ဓ၏ကျင့်စဉ်များနှင့်မကိုက်ညီသိပ္ပံဤအရာတဘာဝကြသည်ဟုလက်ခံထားကြသည့်မူလတဘောတရားတစ်ခု၏အဆိုမှာတည်ပြီးသောအချင်းအရာကိုအခြေတည်၍မတည်သေးသောအချင်းအရာတို့တစဉ်တရမည်ဟုဆိုထား၏ဤမူလတဘောတရားမှာဂေါတမဗုဒ္ဓ၏လက်ထက်တော်၌လူပြောမများသေးပဲယခုမှတွေးရှိတကယ်တို့အသုံးများလျက်ရှိတော်လဲမှန်ကန်သောမူလတဘောတရားတို့မြည်ဒီမှာလူတွေးသည်ဖြစ်စေမတွေးသည်ဖြစ်စေအမြဲထာဝရတည်ရှိရမည်သာဖြစ်ဂေါတမဗုဒ္ဓ၏ဝိပဿနာကျင့်စဉ်များသည်တည်ပြီးသောအရာကိုအခြေတည်၍မတည်သေးသောအရာတို့တစဉ်တရမည်ဟုသောအထက်ပါမူလတဘောတရားကြီးနှင့်ဘောင်ဝင်အံ့ကြကိုင်းညီလျက်ရှိတော်ကြောင့်ကျွန်ုပ်ဖို့ရ၌အံ့ဩမဆုံးရှိနေပါတော့သည်တင်ကတနှင့်အတင်ကတအကြောင်းအတင်ကတကိုတတဝများနားမလဲသိမြင်ဖို့ဆိုဒီမှာအိမ်မဲမြပင်မမဲ့နိုင်ခြင်းဂေါရမဘုဒ္ဓသည်တယံပူညံဖြင့်ထိုးထွင်းသိမြင်ပြီးနောက်တတဝများအားလဲမိမိသိမြင်တော်မူသည့်အတိုင်းကျင့်စဉ်တရားအနေဖြင့်ဟောတော်မူခဲ့၏ဂေါရမဘုဒ္ဓကိုတော်တိုင်လဲအတင်ကတနိဗ္ဗာန်ကိုကြံစီတွေ့တော်မူတတ်သက်ဖြင့်တိမြင်တော်မူခြင်းမဟုတ်တိပြီးသောအရာကိုအခြေတည်ပြီးမတိသေးသောအရာကိုတစဉ်တက်၍တိရသည်ဟုသောအထက်ပါမူလာတဘောတရားကြီးအရာတိမြင်တော်မူခြင်းဖြစ်သည်ရှေးဥစွာတိမြင်တော်မူသောအချင်းရာဒီကသင်္ကတအကြောင်းဖြစ်၏သင်္ကတအကြောင်းကိုဘယ်ကဲ့သို့တိမြင်တော်မူပါဒနည်းအနိကဇာတိတန်တာရံစသည်ဖြင့်ဥဒန်းကျူးတော်မူခြင်းကိုထောက်ခြင်းအဖြစ်တန်နီယာဒီဟုသောအစအုံကိုတဏှာတိဟုသောလက်ဓမ္မကဆောက်လုပ်ခြင်းဖြစ်သည်ဟုသိမြင်တော်မူသည်ဤဒီမှာအတင်ကတအကြောင်းကိုဟောတော်မူခြင်းမဟုတ်တင်ကတအကြောင်းကိုမိမိသိမြင်တော်မူသည့်အတိုင်းဟောတော်မူခြင်းများသာဖြစ်သည်ဂေါတမဗုဒ္ဓသည်တင်ကတအကြောင်းကိုအလုံးစုံသိမြင်တော်မူခြင်းအပြင်အတင်ကတအကြောင်းကိုလည်းထိုးထွင်း၍သိမြင်တော်မူခြင်းဖြစ်သည်ဤနေရာ၌တင်ကတအကြောင်းကိုသိမြင်တော်မူပြီးနောက်အချိန်ကာလမြွေမြည်များကြတော့အခါမှအတင်ကတအကြောင်းကိုသိမြင်တော်မူသည်ဟုဆိုလိုခြင်းကမဟုတ်ရှေးဥစွာသိရမည်အချင်းရာမှာတင်ကတအကြောင်းဖြစ်ရမည်အတင်ကတတတ်ကိုဓာယသိမြင်ရမဖြစ်နိုင်ဟုဆိုလိုခြင်းဖြစ်လေသည်စဉ်းစားရအချက်အကြောင်းဟိန္ဒူကျမ်းပြဆရာများဒီ၎င်း ထိုကျမ်းများကိုလက်ခံ၍အသက်ရှိသည်ဟုသောအယူကိုယုံကြည်ကအမှန်အစဖြင့်ကျမ်းစီပြောဟောကြသောပုဂ္ဂိုလ်များသည့်၎င်းတင်ကတာကိုသိအောင်ကြိုးစားဖို့မလိုအတင်ကတာတိတာအရေးကြီး၍၎င်းကိုမြင်အောင်လုပ်ရမည်ဟုပြောဟောကြသောဂိုင်းနာများသည့်၎င်းအထက်တွင်ဖော်ပြခဲ့သည့်မူလတဘာဝစည်းကမ်းချက်ကြီးကိုဖောက်ဖျက်ရလဲကြ၍ဂေါတမဗုဒ္ဓချခဲ့သည့်ခြေရာကျင့်စဉ်အတိုင်းတစ်ထပ်တည်းမလိုက်ဖဲနိတိလန်တိတိထွေရာရောက်သည်ဟုလေးနက်စွာတတိပေးလိုက်ရသည်မိမိကဂေါတမဗုဒ္ဓ၏လမ်းစဉ်အတိုင်းလိုက်နာဖို့မလိုတဏိတလန်တိထွေမည်ဟုတဘောထားကြပါမူကမပြောတတ်ပေသို့တော်လည်းဗုဒ္ဓကိုယ်တော်မြတ်၏ကျင့်စဉ်ဒီပင်မူလတဘာဝစည်းကမ်းချက်ကြီးဖြစ်သည့်တည်ပြီးသောအရာမှမတည်သေးသောအရာတို့တစဉ်တည်းရမည်ဟုသောသိပ္ပံနည်းနှင့်ကိုင်းညီလျက်ရှိခြင်းကိုမူကစဉ်းစားထိုက်လာပါပေသည်လက္ခဏာပေါင်းမှအတင်္ဂတကိုမြင်နိုင်မည်ဖြစ်ခြင်းအကြောင်းတင်္ဂတအကြောင်းကိုသိမြင်ခြင်းနှင့်ပတ်သက်၍ဥဒန်းကျွင်းတော်မူရာတွင်တဏှာတည်းဟုသောအစအုံကိုဆောက်လုပ်သည့်တဏှာတည်းဟုသောလက်တမကိုငါတွေ့လေပြီဟုမိန့်တော်မူတော်လဲတတဝဝေနီယတို့အတွက်ကျင့်စဉ်အနေဖြင့်ဟောတော်မူခဲ့ရာတွင်မူကားလက္ခဏာရေးသုံးပါဟု၍အလေးပေးကဟောတော်မူခဲ့သည်ဘောဓိပက္ခယ139ပါးတို့မှလည်းအစုပါလက္ခဏာတစ်ပါးပါကိုထင်ရှားစွာသိမြင်အောင်အကျယ်ဖွင့်တော်မူခဲ့ခြင်းများသာဖြစ်၏အထူးသဖြင့်ကာယ ानु ပတ္တနာစိတ်တ ानु ပတ္တနာအစရှိသောတတိပဋ္ဌာန်၄ပါးတို့မှလည်းအစုပါလက္ခဏာတစ်ပါးပါကိုထင်မြင်အောင်ကျင့်စဉ်အနေဖြင့်ဟောတော်မူခဲ့ခြင်းဖြစ်၏ကျွန်ုပ်ကိုယ်တိုင်အလွန်ကျေနပ်၍မိမိလည်းအားထုတ်ကသူတစ်ပါးတို့အားလည်းညွန်ပြလျက်ရှိသောဒိဋ္ဌိဒိဋ္ဌမတ္တကျင့်စဉ်မှလည်းအစုပါလက္ခဏာတစ်ပါးပါထင်ရှားစွာပေါ်လာစေခြင်းအတွက်ဖြစ်၏အနိစ္စဒုက္ခတည်းဟုသောလက္ခဏာနှစ်ပါးတို့သည်သင်္ခဏနယ်အတွက်တက်တက်ဖြစ်၍နယုတ်ကိုနီးနာကြကြရှုတတ်လျင်ထင်ရှားစွာမြင်လာရမည်လက္ခဏာများဖြစ်၏တင်ကတအကြောင်းကိုယထာဘုဒ္ဓကြကြမသိပဲဝါလက္ခဏာဆိုင်အောင်မသိမြင်ပါပဲလျက်အတင်ကတအကြောင်းကိုအချောက်တိုက်တက်တက်စဉ်းစားခြင်းကြံစားခြင်းတွေးတောခြင်းတို့သည်ဒူယင်ဒီကိုမြည်မကြည့်ပဲဒူယင်ဒီ၏အရာတာကိုကြံစားတွေးတောသည့်လူပြင်းကဲ့သို့ချိန်ကုန်ယုံများလောက်တာရှိပေလိမ့်မည်